โอเคดร.มีนุครับဒီသွေးပေါင်ကြတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေဒါဘယ်လိုရှိလဲကြာ
ကျွန်တော်တို့ဒီသားသူဆောင်အစည်းအကမ်းပေါ့နော်ဒီပြည်စည်းကမ်းနေမှာလူနာတော်တော်များများကတော့သွေးပေါင်ကြတယ်ဆိုရင်လာပြနေကြတာပေါ့နော်သူတို့ကသူတို့ခေါင်းမှုရယ်သူတို့ထားရမယ့်ခင်းမှုရယ်ဆိုတဲ့လက္ခဏာရှိပေမဲ့တချို့ကဘာလဲခစားမှမရှိဘူးစေးလိုက်တဲ့ဆိုင်မှာသွားပြီးသွေးပေါင်တန်းလိုက်တယ်သွေးပေါင်ကြတယ်ဆိုပြီးဘယ်လောက်ကြလဲမိလိုက်ကြတော့လဲအပေါ်သွေးရ100အောက်သွေးရ60အဲ့ဒါနဲ့သူတို့လာခြင်းနဲ့ရိုးစဲကတော့ကျော်စီလေးသွင်းနိုင်တဲ့သက်သာသွားမယ်ဒီကောင်ကြတယ်အဲ့လိုမျိုးကြီးစကြတာပေါ့နော်အဲ့တော့သူတို့ပြန်မေးကြည့်ရင်ပုံမှန်သိရဘယ်လောက်လဲဆိုတော့မသိတော့ဘူးကျွန်တော်အဲ့သူတို့စရှင်းပြရတာပေါ့နော်လူတယောက်ကအသက်40 50ပေါ့နော်ဒီလိုအရွယ်မှာလို့သူကြီးဖြစ်လာရင်ဒီကောင်ကလူတွေပတ်မှတ်နေတယ်120 80ဆိုတာဖျားမြဒီကောင်ကိုခေါ်တယ်ဖျားမြဆိုတာကလူ100ယောက်မှာတိုင်းတိုင်းတယောက်တစ်မျိုးစီဆွဲမယ်အားလုံးကို100နဲ့စားလိုက်ရင်အဲ့ဒါက120 80ဒါဖျားမြပုံမှန်မဟုတ်ဘူးပုံမှန်ကလူတယောက်ကဒီကောင်ကအနည်းဆုံးအပေါ်သွေး90အောက်သွေး60ရှိရမယ်အနည်းဆုံးသူ့ရဲ့အများဆုံးက140အောက်သွေးက90ရှိရမယ်အဲ့တော့90 60နဲ့နည်းသွားတဲ့လူမှသိပုံကြတယ်ခေါ်ပါတယ
်ဟုတ်ကဲ့အဲ့တော့သူလူတာကဒီသွေးပေါင်တကယ်ကြတဲ့လူကများတာလားဒါမှမဟုတ်လို့ရှင်လဲစိုးရင်ပြီးတော့လာပြတဲ့လူကများတာလားဆရာ
ကြီးစိုးရင်ပြီးတော့ပြတယ်လားပြတယ်လားများတာပေါ့အဲ့သွေးပေါင်ကြအောင်မသိလို့အဲ့သွေးပေါင်ကျွန်တော်တခြားရှင်းပြသွေးပေါင်ဆိုတာသူ့ရဲ့ဖိအားကိုခေါ်တာဆိုတော့နှလုံးညာညှစ်လိုက်တော့သွေးကြောတွေကိုသူ့ရဲ့တိုးပြီးကြီးဝင်သွားတာဟိုမိသက်ပိုက်ကြီးတခုတွေကိုရေတိုးဝင်လာတော့ဒီမိသက်ပိုက်ကဖောင်းလာတယ်လို့ပေါ့သွေးကြောတွေကဖောင်းနေဖို့အတွက်ဆိုတော့နှလုံးကညှစ်လိုက်တဲ့အဲဒါသွေးတွေကသွေးကြောတွေကိုစီးတယ်အဲဒီတော့သွေးကြောရဲ့နင်းရံကိုဖိအားတွေတက်ရောက်တာအဲဒီတော့သွေးကြောတွေကကိုယ်လုံးပြန့်သွားတဲ့အချိန်မှာလက်မောင်းမှာရှိတဲ့သွေးကြောကိုလက်ပတ်နဲ့ပတ်ပြီးအဲဒီပေါ်နေတော့ဖိပြီးတော့ဖိအားကိုတိုင်းတာအဲတော့ကျွန်တော်မများကသွေးပေါင်ကျတာဆိုတာကိုယောဂါလို့လည်းထင်တယ်ဒါပေမဲ့စိုးရင်ပြောလာတရားကပုံများပါလေ
ဟုတ်ကဲ့ဆရာသွေးပေါင်ကျတဲ့လူရောရှိလားဆရာ
ရှိတယ်ရှိတယ်သွေးပေါင်ကျတဲ့လူရှိတယ်အဖြိုးတွေကတော့ဒီ generally ရုပ်တရက်ထားရတဲ့မိုက်ကနေမူးသွားတယ်အဲဒါဆရာောင်းတွေကတော့ဒါအလှုပ်အဆပေါ့အိယာနေထားလိုက်တယ်ထိုင်လိုက်တယ်အဲ့မှာခေါင်းတွေမူးတယ်အဲအဖြိုးလည်းပြုတ်ပြတ်အံပြလိုက်တယ်ပေါ့နော်အီလည်းလည်းဖြစ်တယ်ပေါ့အဲ့လိုဖြိုးကျတော့လည်းဟိုရုပ်တရက်ထိုင်ရအနေထားလိုက်ရင်မိုက်ကနေမူးပြီးလဲကျသွားတယ်အဲ့ဒါတော့တကယ်ကိုသွေးပေါင်ကျတာအဲ့ဒီလူသွေးပေါင်ချိန်ကြည့်ရင်90 60လည်းအောက်ကိုရောက်အဲ့လူရဲ့လက္ခဏာလည်းပြရတယ်ပေါ့လေ
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီသွေးပေါင်ကြတဲ့ဟိုလက္ခဏာတွေကိုစပြောပြရင်းနဲ့သွေးအားနည်းတဲ့ယောဂါနဲ့ကွာတာလေးပါတခါလေးရှင်းပြလိုက်ပါလားဆရာကြီးရှင်းတော့လို့
အဲကျွန်တော်သွေးပေါင်ကြတဲ့ဆိုရင်လူကသွေးအားနည်းတယ်လို့ထင်နေတာသူကဒီနှစ်ခုကမတူဘူးသွေးအားနည်းတယ်လို့ပြောနေတာသွေးထဲမှာရှိတဲ့သွေးနေဥတွေနည်းတာပေါ့ဗျာသွေးနေဥတွေကသွေးရဲ့နီးကတက်နည်းတာအဲ့ဒါကြောင့်သွေးအားနည်းတယ်အနီးမရလို့ခေါ်တာပေါ့ဒါသွေးပေါင်ကြလာကြတော့ hypotension ပေါ့အဲ့တော့သွေးပေါင်ဆိုတာကသွေးရဲ့ဖိအားနဲ့ပတ်သက်တယ်ဒါမဲ့သွေးအားနေရတူတော်များများမှာသွေးပေါင်ကကျနေတယ်။ဒါပေမဲ့ခုနပြောတဲ့ထားလိုက်လို့မိုက်ခနဲမူးသွားတဲ့သွေးပေါင်ကျတဲ့90 60လောက်ကသွေးရနေတာမဆိုင်ဘူးလေ။အဲ့တော့အဲ့ဒါလေးကလူကြီးအမှတ်မှားနေတာ။အဲ့တော့ဆိုတာကသူတို့ကသွေးပေါင်ကျရင်သွေးသွင်းလိုက်ရင်ကောင်းသွားမယ်ဆိုတာမျိုးသွေးရနေတာသွားပြီးမှားနေတယ်။အဲ့တော့သွေးပေါင်ကျတဲ့အကြောင်းရင်းတွေကိုကျွန်တော်ကလိုက်ပြီးမေးရတာပ
ါ။ဟုတ်ကဲ့ဆရာကြီး။ဒီသွေးပေါင်ကျခြင်းအကြောင်းရင်းတွေကိုဆက်ပြီးတော့ရှင်းပြပေးပါဦးဆရာကြီး
။ခုနသူတို့ပြောတဲ့ဆိုတာမီးရသွေးတွေတအားဆင်းတယ်သွေးတွေပါသွားပြီ။အသွေးရတစ်ခုခန္ဓာတစ်ခုလုံးမှာ5လီတာလောက်ရှိတယ်။အသွေးဆင်းတာကအနည်းဆုံး300 cc လောက်ပါသွားပြီဆိုရင်တော့သွေးရဲ့ဘူးနာဒုရဲ့ပမာဏလျော့နေသွားတာပေါ့။ဒါဒုရဲ့ပမာဏလျော့နေသွားတာသွေးပေါင်ကျတယ်။အဲအကြောင်းဒီရဲ့သွေးလာတဲ့ချိန်မှာဒုရဲ့မိုက်ခနဲ့မူးတာတို့ဘာလို့သွေးပေါင်ကျသွားတာလဲ။သူတို့ချိန်ကြီးရင်90အောင်60အောင်ရောက်သွားပြီဆိုရင်တော့ကျွန်တော်စိတ်ကူးသားဖို့လိုတာပေါ့။အဲ့လိုပဲသွေးထက်တန်ရုံဖြစ်တယ်ပေါ့ဗျာ။အစာရင်မှာသွေးတွေယူနေတယ်။ဒီမှာချိန်သွေးရနဲ့ယောက်ကလည်းရှိတယ်ဆိုကြပါဘူး။အဲ့လိုမျိုးလူတွေကိုသွေးပေါင်ချိန်နိုင်ရင်နေတတ်တယ်။နောက်တော့ကိုယ်ဝန်ဆောင်တဲ့ချိန်မှာလည်းသွေးပေါင်နေရတဲ့ခါကျပူပြီးတော့လုံနေရတဲ့ခါတော့မျိုးရှိတတ်တယ်။နောက်တစ်ခုကနာတာရှိယောဂါတွေပေါ့ဗျာ။အစာမစားနိုင်ဘူး။နောက်ကနေပူတွေကပြန်လာတယ်။နေရမ်းပူထားတယ်အာချောက်နေတယ်။ဒီချိန်မှာသွေးပေါင်တိုင်းတိုင်းသွေးပေါင်နေတတ်တယ်။နောက်ဝမ်းတွေရမ်းသွားတယ်။ဝမ်းပြက်ဝမ်းလျှော့တွေပေါ့။ရမ်းသွားနေဇလဟောအကြီးတွေပါသွားတော့သွေးထဲမှာရှိတဲ့သစားတွေကအပြင်ကိုထွက်ကုန်တာပေါ့။သွေးရဲ့ဓာတ်တွေပုံမှန်တော့နေရသွားတယ်။အဲ့လိုမျိုးကြီးကြောင့်လည်းကျွန်တော်သွေးပေါင်ကျလာပြီဖြစ်တယ်။အချို့ကျတော့လည်းဒီသွေးပေါင်ကျတာဟာစိတ်ပိုင်းနဲ့ပတ်သက်တဲ့အရေးသိပြည့်ရင်လည်းသွေးပေါင်ကျတယ်ဆိုတာမျိုးကြီးပါတယ်။တခါကျရင်ကုသရဲ့ခိုခန္ဓာရဲ့အနေအထားပြောင်းသွားရင်လည်းသွေးပေါင်ကျပြောင်းမှုလာမျိုးရှိတာကိုထိုင်ရနေထားတယ်။သူတယောက်ကမနဲ့နဲ့ညက်နေသွေးပေါင်တိုင်းလည်းမတူနိုင်ဘူးလေ။အချို့ကျတော့လည်း shock ဖြစ်ရခေါ်တာပေါ့ဗျာ။ဆေးမတက်မတက်လို့ဆေးထုတ်ရလို့ဘုံကြီးလည်းဆိုကောက်ခနဲ့ခါလေး shock ရပါတော့ထားလိုက်တယ်မိုက်ခနဲ့ movie လဲဆိုတာအဲ့သွေးပေါင်က0 round ဖြစ်သွားတယ်ဗျာ။အကြအင်မတန်အမတန်ရေးကြည့်တယ်ဒါတွေကနာတာရှိမှုခွင့်နဲ့ရုပ်တရက်ဖြစ်တာပေါ့နော်သူကြောင့်လည်းဖြားနာနေရခုမှသွေးလွန်တုပ်ကိုဆိုပါတော့တခြားနဲ့သွေးထဲမှာရှိတဲ့သွေးတွေကယိုစိမ့်ပြီးတော့အပြင်ကိုထွက်ကုန်တာအဲ့ဒီခရီးတွေကခါလေ hypovolemic shock ဆိုတာ volume ကခုနထုတဲ့ပမာဏကညော့ပြီးတော့ခါလေ shock ရတာသွေးပေါင်တွေကျလာနောက်တစ်ခုကဒီသွေးပေါင်ကျတဲ့အနေအထားတွေမှာဖြားရည်တက်တယ်ဓာတ်ရိုက်တက်ပြီးတော့ဖြားရောက်စိတ်တက်လာတဲ့ specific shock ဆို shock တွေရတယ်သူကြောင့်လည်းရုပ်တရက်ကြောက်ခံပြီးတော့လေ cardiogenic shock ပါခေါ်နှလုံးသွေးရုပ်တရက်ဖြူပတ်ပြီးတော့ဖြစ်ပြီးတော့ shock ရသွားတာအဲ့လိုမျိုးတွေဖြစ်နိုင်တာပေါ့နော်ဒါမှမဟုတ်သွေးပေါင်ကျတဲ့အခါမှာရုတ်တရက်ချက်ချင်း ပြန်နှမ်းတော့လက်တွေရှိရတယ်အေးသွားတော့အောင်လက်ကြီးကြီးပြရဖြူပတ်ဖြူဖြစ်သွားတယ်အသက်ရှူလုံးနေမြန်လာတယ်တစ်ခါတစ်ခါရှူလို့တော့ရှိုက်ရှူနေရတယ်နောက်သူတို့ရဲ့လက်ကဝက်ကသူတိုးတုံးကိုတိုင်နေတဲ့အခါမှာအရင်မြန်နေတယ်သူတိုင်းရောမရဘူးလက်ကြီးကမိအောင်မမိဘူးအဲ့ဒါမျိုးဆိုရင်တော့ကျွန်တော်ကဒါအင်တာနက်ရေးကြည့်တဲ့ဒီကောင်ကြာရင်ဖြစ်တယ်ဒီကောင်ဟာခုနကအောက်သွေး ตรงหน้าที่จองจับไว้เลยอ่ะพอดูแต่ตรงหน้าที่จับไว้เนี่ยชัดๆเลยไงที่กูจะพูดอยู่อ่ะโอเคโอเคอะไรจ้ะคือหลุมอยู่ทิ้งแทนในลักษณะนี้พอลาไปส่วนบ่เนาะกูตัดหมดเนี่ยปัดตะหลุบาริลุบไปไหนเลยใช่อ่ะตัวอ่ะอี้ฉิดาพอจังเฉ็ดๆไม่ดีช็อกกูไปไปอย่างจังเปลี่ยนนี่ฉิดาล่ะพออี้บ่เนาะเปลี่ยนนี่ฉิดาตัวตัวเนี่ยล่ะนี่ขึ้นไงแล้วก็จังๆกูเนี่ยวันตัวลุวันเปลี่ยนวันช็อกขึ้นลุตะซ่าดิยัดสอกก็ตะซ နားယူပါအစားအစာလေးအသီးအနှံလေးစားပေးပါဆိုတာနဲ့ကျွန်တော်သက်တာပါတယ်တချို့ကြတော့လည်းတွေးတွေကကိုယ်ခန္ဓာထဲမှာဖလစ်ပတ်တဲ့နေရာမှာခြေထောက်တွေနေရာမှာသွားပြီးအိုင်တော့နှလုံးမပြန်မရောက်ဘူးအဲ့လိုမျိုးတွေကြတော့ကျွန်တော်အိုင်နေရာတွေကိုပြန်သွားဖို့တက်ကိုတမင်ခွေထိုင်ခိုင်းရတယ်ကြာကြအလိုပါမတ္တကြာကြီးရနေလို့ဒီကောင်ကြာတယ်ဆိုတာအဲ့ဒါပေါ့ဒီသမင်ခွေထိုင်နေတဲ့ခါကျဒီသွေးတွေကပြန်လှည့်ပတ်ပြီးတော့နှလုံးကိုပြန်ရောက်တယ်။နောက်တချို့တွေကြတော့လည်းဟို stocking ကြီးကြီးချောက်ဖို့ဝက်ဆိုင်ထားတာပေါ့။ဒီကြောင့်မှဒီကဲကို compress လုပ်တဲ့ PRP ထားတဲ့အဲ့လိုဒီချိန်မှာသွေးတွေမအိုင်အောင်ပေါ့နော်။အဲအဲ့လိုမျိုးတွေကျွန်တော်ကုသလာရရှိရတာ။ဒါကတော့အရေးပေါ်မဟုတ်တဲ့အမှန်သွေးပေါင်သွေးအဲ့သွေးပေါင်ကြာတဲ့လူတိုင်းကိုကျွန်တော်အကျိုးသေးဆုံးကြာမလို့ပါဘူး။အဲတချို့ကနှလုံးရောဂါကြောင့်ဖြစ်နေရရှိတယ်။သူတို့ ECG ပါကြီးကြိုက်ရမယ်။
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။